အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံချမ်းမှာရရှိခဲ့တဲ့ကုန်သွယ်ရေးဆိုင်ရာယာယီသဘောတူညီချက်ဟာနှစ်နိုင်ငံစလုံးအတွက်အကျိုးရှိကြောင်းအမေရိကန်ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ် Robert Lighthizer ကယုံကြည်ကြောင်းနဲ့ဒါဟာအလုပ်သမားတွေနဲ့တောင်သူလယ်သမားတွေအတွက်အလုပ်ကံတွေပုံမဖန်တီးပေးနိုင်မယ်လို့ပြောပါတယ်။တနင်္လာနေ့မှာကြေညာချက်ခဲ့တဲ့ဒီကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတွက်နောက်ဆုံးအသေးစိတ်အချက်အလက်တွေကိုထည့်သွင်းဖို့လှုပ်ဆောင်နေဆဲဖြစ်ပါတယ်။ဒါဟာ1994ခုနှစ်ကနေရခဲ့တဲ့မြောက်အမေရိကတိုင်းနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက် NAFTA ကိုချက်ချက်ပြန့်ပြန့်ပြန်လည်တုံ့တပြင်ဆင်နေတာဖြစ်ပြီးကနေဒါနိုင်ငံကတော့အခုထိပူးပေါင်းဖော်ဝါမှုမရှိသေးပါဘူး။ဒါပေမဲ့ American Mexico သဘောတူညီချက်ထက်ကတချို့အချက်တွေဟာဒီနှစ်နိုင်ငံအတွက်သာကားထောက်လုပ်မှုလုပ်ငန်းမှာတိုးတက်လာစေဖို့အတွက်အာရှဒေသအထူးသဖြင့်တရုတ်နိုင်ငံကနေရင်းပစ္စည်းတင်ပို့မှုတွေရပ်ဆိုင်းဖို့အတွက်ရည်ရွယ်ထားဖြစ်ပါတယ်အခွန်အခဆိုင်ရာရိုးပေါက်တွေမဖြစ်စေဖို့အတွက်အမေရိကန်တမမမက္ကဆီကိုမှာကားပစ္စည်းအစိတ်ပိုင်းတွေကိုပြုတ်လုပါဖြစ်ပြီးမြောက်အမေရိကတိုက်ထုတ်ကားပစ္စည်းတွေကိုလက်ရှိ 62.5 ရာခိုင်နှုန်းသုံးနေရကနေ 85 ရာခိုင်နှုန်းထိတိုးမြှင့်သုံးဆက်ဖို့အတွက်သဘောတူညီချက်မှာထည့်သွင်းထားတာပါဒါအပြင်ကားလုပ်ငန်းကအလုပ်သမားတွေအတွက်လဆိုင်တွေကိုမက္ကဆီကိုနိုင်ငံမှာအတော်များများနဲ့တိုးမြှင့်ပေးဖို့ရှိပါတယ်။သဘောတူညီချက်အရကားပစ္စည်းတွေကို40ကနေ45ရာခိုင်နှုန်းထောက်လုပ်ကြမယ်အလုပ်သမားတွေဖို့တနအီကို American Dollar 16 ဒေါ်လာအထိပေးဖို့ပါ။ American မှာကားလုပ်ငန်းအလုပ်သမားတူကတနအီကို22ဒေါ်လာအထက်မှာရပေမဲ့မက္ကဆီကိုမှာတော့တနအီကို3ဒေါ်လာခွဲတောင်မရကြပါဘူး။